ရှင်ပါခင်ဗျာအခုတစ်ပတ်ဆွေးနွေးပွဲစကားဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့အာရှလူ့အခွင့်အရေးကော်မရှင်ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံရှေ့နေဦးမင်းလွင်ဦးမြန်မာတရားရုံးချုပ်ရှေ့နေချုပ်ဟောင်းဒေါ်မော်လီနဲ့မြန်မာဒီမိုကရေစီရေးနှစ်ပေါင်းများစွာလှုပ်လာခဲ့တဲ့ဦးစိန်ထေးတို့ဖြစ်ကြပါတယ်ကုလသမဂ္ဂကမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကော်မရှင်အထူးကိုယ်စားလှယ်မစ္စရန်ဟီလီဟာပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကိုရောက်ရှိသွားခဲ့ပြီးတော့ရန်ကုန်မြို့မှာရောရခိုင်ပြည်နယ်မှာရှိတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေလေယာဉ်မြေသိမ်းဆည်းခံရသူတွေလူ့အခွင့်အရေးဆောင်ရွက်ပေးနေသူတွေကိုတွေ့ဆုံဆွေးနွေးခဲ့ပါတယ်အခုလာမယ့်ရက်ပိုင်းအတွင်းမှာဆိုလို့ရှိရင်လည်းပဲအမေရိကန်ကအဖွဲ့အစည်းတွေကလာရောက်ပြီးတော့မြန်မာနိုင်ငံမှာလူ့အခွင့်အရေးဆိုင်ရာဆွေးနွေးပွဲတွေကျင်းပအောင်မယ်ဆိုတာသိရပါတယ်ဒီတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေဟာအခုပြီးခဲ့တဲ့2014ခုနှစ်အတွင်းမှာရှေ့ကိုတိုးတက်ပြီးတော့ကောင်းမွန်လာသလားဒါမှမဟုတ်လည်းပဲအခြေအနေဘယ်လိုရှိနေသလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားကြပါမယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ဦးမင်းလွင်ဦးကစပြီးတော့သုံးသပ်ပြပါလားခင်ဗျဟု
တ်ကဲ့ပါကျွန်တော်2014ခုနှစ်အတွင်းမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေကတိုးလာသလားဆိုးရွားသွားသလားလို့ပြောမင်းတော့ကျွန်တော်တို့ဆိုးရွားသွားတယ်လို့ပဲကျွန်တော်တို့ဆိုချင်ပါတယ်။ဘာကြောင့်အဲ့ဒီလိုပြောရသလဲဆိုလို့ရှိရင်ကျွန်တော်တို့လူ့အခွင့်အရေးခြေကအချက်30မပြောပါနဲ့ကျွန်တော်အချက်30ပဲပြောပါမယ်။လွတ်လပ်စွာစီရင်ခွင့်လွတ်လပ်စွာစီတမ်းလှည့်လည်ခွင့်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဆိုတဲ့အချက်30ချက်က2014ခုနှစ်အတွင်းမှာအကြီးအကျယ်ဖိနှိပ်ခံရတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။ဥပမာအားဖြင့်ကျွန်တော်တို့ပြည်နယ်စာနယ်ဈေးမှာဆိုလို့ရှိရင် Unity Channel အစပိုင်း Montenegro 70 11 Media စားတဲ့ဥစားတွေကအကြောင်းမျိုးပြပြီးအေးအေးခံနေရတယ်ဆိုတာကိုကျွန်တော်တွေ့နေရတယ်။နောက်ပြီးတော့တခါပြည်တော့ဒီအပေါ်မှာလည်းပြည်မှုဆိုင်ရာဥရီတွေနောက်နေနောက်ကစီကားနယ်နေချင်းဆိုင်ရာဥရီတွေစားရတဲ့နဲ့အေးအေးယူရတာတဖြည်းဖြည်းများလာတယ်ဆိုတာတွေကိုကျွန်တော်တွေ့ရတယ်။တမားကြီးဥသိမ်းဆိုင်ကနေပြီးတော့ဒီမီဒီယာတွေနဲ့ပြည်သူရှင်းလင်းမှုလုပ်တဲ့အခါမှာမီဒီယာတွေကတပိတ်မှောက်တဲ့အတွက်အေးအေးယူဖို့အတွက်စီမံဆောင်ရွက်ခဲ့တယ်ပြီးတော့မှသာနောက်ဆုံးအေးအေးယူဝဲနဲ့50ဦးကိုလှုပ်ပေးလိုက်တဲ့ဆိုတဲ့ကိစ္စအတည်ရှိတယ်။နောက်ပြီးတော့တခါတင်းတောင်ကိုပါကြီးအဲအောင်နဲ့ဆုံးဖြတ်တဲ့အထိဖြစ်ခဲ့ရတဲ့အဖြစ်အပျက်တွေရှိနေတယ်။ဒါရီယာကျွန်တော်2014ခုနှစ်အတွင်းမှာတင်းမီဒီယာတွေနဲ့ပတ်သက်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေနဲ့ပတ်သက်လို့စီတမ်းနဲ့လေခွင့်တွေနဲ့ပတ်သက်လို့အရေးယူခါတဲ့ကိစ္စအတည်တော်တော်များများရှိပါတယ်။လွတ်လပ်စွာစီတမ်းနဲ့လေခွင့်တွေနဲ့ပတ်သက်လို့ရှိရင်တော်လေမားတွေဌာနပြတဲ့ကိစ္စစီတမ်းနဲ့လေတဲ့ကိစ္စနောက်ပြီးတော့ကျွန်တော်တို့ဝေဝင်တဲ့ကိစ္စရဲ့ဒီမှာဖန်စီတိုင်တိုင်သာခါတဲ့တောင်ကြီးလေတမတော်များများရှိနေပြီဆိုတာကျွန်တော်တို့သိရတယ်။နောက်ပြီးတော့တခါမျိုးရပြည်နယ်ရေးဆိုင်ရာဥတည်နဲ့ပတ်သက်ပြီးတော့လည်းကျောင်းသားကတမကဖွဲ့စည်းရေးဆိုင်ရာဝင်နဲ့ပတ်သက်ပြီးတော့ကျောင်းသားတွေဆန္ဒပြတဲ့အခါမှာလည်းဖန်လာတဲ့လူ18ယောက်ရှိပြီဆိုတာကိုကျွန်တော်သိရပါတယ်။ဒါရီယာ2014ခုနှစ်အတွင်းမှာအကြမ်းရင်းကျွန်တော်တို့ကြုံတွေ့ရတဲ့ဖြစ်ပျက်တွေရှိတယ်။ကောင်းတဲ့ကိစ္စတွေလည်းတချို့လည်းရှိပါတယ်။ကောင်းတဲ့ကိစ္စတွေကတော့ကလေးစစ်သားချင်းစုပေါင်းခါရဲစစ်သား400လောက်မိဘရတန်းပြန်ရောက်သွားတာတွေ့ရတယ်။နောက်ပြီးတော့တခါနျူကလ িয়ার နဲ့ဓာတ်ပုံလည်းတတ်တတ်တဲ့စာချုပ်မှာနိုင်ငံတကာစာချုပ်ကိုကျွန်တော်မြန်မာနိုင်ငံဆိုတာလက်မှတ်ထိုးတယ်။ဒါတွေကတော့မဆိုးဘူးလို့ပြောရမယ့်အခြေအနေမျိုးဖြစ်တယ်။လူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ဖန်စီတဲ့အမှုတွေရခင်ကတည်းကပုံမူပြီးတော့ဖိအားပေးလှုပ်ဆောင်လာတာတွေ့ရတယ်။ဒီဥစ္စာလေးတွေကတော့တချို့ကောင်းနေဆိုတော့ကျွန်တော်တွေ့ရပါတယ်။ရှုံကြည့်မယ်ဆိုလို့ရှိရင်တော့2014ခုနှစ်အတွင်းမှာမြန်မာနိုင်ငံရဲ့လူအခွင့်အရေးတွေအခြေအနေကရှေ့တုန်းမလာပဲနဲ့အနောက်ကတဖြည်းဖြည်းဆုတ်သွားတယ်ဆိုတော့ပဲကျွန်တော်တို့တွေ့ရပါတယ
်။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ပြည်ပမှာရှိနေကြတဲ့စာနယ်ဇင်းတွေကလည်းပဲဒီလိုပါပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေကရှေ့ကိုအရှိန်ဟုန်နဲ့တိုးမလာတော့ဘဲနဲ့တန့်နေတယ်နောက်ကိုပြန်ပြီးတော့ရွေ့နေတယ်စသဖြင့်ဝေဖန်ပစ်တင်နေကြတာလည်းကြားရပါတယ်ဟိုဒေါ်မော်လီကိုလည်းဆက်ပြီးတော့မေးပြစေခင်ဗျမြန်မာနိုင်ငံတွင်းမှာအခုအမျိုးသမီးတွေရဲ့ဘဝတိုးတက်မြင့်မားလာရေးအတွက်ဟလာဗားရီများမြင်ခဲ့တွေ့ခဲ့ရတယ်လဲအမျိုးသမီးတွေအခွင့်အရေးတွေတိုးတက်ကောင်းမွန်လာသလားကျောင်းသူကျောင်းသားတွေအတွက်လူအခွင့်အရေးခြေနေတွေတိုးတက်လာသလားစသဖြင့်ပေါ့နော်ဒေါ်မော်လီရဲ့အမြင်လေးတွေကြားပြရလားခင်ဗျ
ဟုတ်ကဲ့အခုပြီးခဲ့တဲ့2014ခုနှစ်အတွင်းမှာဒီမှာတွေ့ရတဲ့အခြေအနေကတော့ဒီလဲမြေရာမြေအသိန်းခံရတဲ့မိချောင်းကန်တို့ဒီလေဘရောင်းတောင်တို့ဒေသတွေကဒေသခံအမျိုးသမီးတွေကနော်သူတို့ရဲ့ဘဝရပ်တည်ဖို့အတွက်အမျိုးသမီးတွေကအထူးသဖြင့်ရှင်အိမ်မှာစားစရာနည်းနေလို့ရှိရင်အိုးလူပြီးစားရတဲ့ဘဝပါအဲ့ဒီတောင်အခုအိုးလည်းလူစရာမရှိဘူးအိုးကလည်းပေါင်ရင်ပေါင်ထားရတာဖြစ်နေတဲ့အတွက် ပေါ်ပြောက်ခွက်ပြောက်မျိုးသမီးတွေဘဝရောက်နေတယ်ဆိုတာဆန္ဒပြခြင်းလို့ပြနေတာမဟုတ်ဘူးသူတို့ရဲ့ဘဝတွေကိုပုံဖော်ပြီးပြနေတာလို့မမြင်ပဲနဲ့ဟာအပြင်ကလူတွေကမြောက်ပေးလို့ဘယ်ကမြောက်ပေးလို့လို့ပြောရတဲ့လူတွေကိုကျမတော်တော်အံ့ဩလို့မဆုံးပါဘူးရှင်အမျိုးသမီးအခွင့်အရေးကိုဘလောက်ပဲလက်မှတ်ထိုးထားတာမတရားမှုတွေနဲ့သိမ့်ပိုက်ထားတယ်တက်ပိုင်မြေတက်ပိုင်တက်ပိုင်ဆိုတော့ဘယ်ကနေများရောက်လာတာလဲကျမလည်းမသိဘူးမြန်မာနိုင်ငံတော်ကနေပိုင်ဆိုင်ထားတဲ့ဘိုးဘွားအမွေအနှစ်တွေအားလုံးကိုတက်ကပိုင်တယ်လို့ဘဲဥပဒေနဲ့ပြောင်းပြီးယူထားတာလဲတော့ကျမလည်းမသိတော့အဲ့ဒါရှိနေပြီးတော့အခုအမျိုးသမီးတွေရဲ့ဘဝကနော်အိုးလူစားစရာမရှိတဲ့ဘဝအခြေအနေတွေအိုးပြောက်ခွက်ပြောက်အိမ်ပြောက်နေရာပြောက်ကြောချစရာနေရာမရှိတဲ့ဘဝတွေရောက်နေတယ်အမျိုးသမီးတွေရဲ့ဖြစ်တဲ့ဘဝတွေနောက်အဲ့ဒီအမျိုးသမီးတွေနဲ့ပတ်သက်တဲ့သားသမီးတွေရဲ့ပညာရေးကိုကြည့်လို့ရှိရင်လေအခြေကြံမနေရတဲ့အတွက်ဒီကလေးတွေရဲ့ပညာရေးကလည်းမသေးချာမရေရာတဲ့ဘဝတွေကိုရောက်နေတယ်။နောက်အဲ့ဒီအပြင်အခုကျောင်းမှာရှိနေတဲ့ကျောင်းဆက်နေရတဲ့ကျောင်းသူကျောင်းသားတွေရဲ့ပညာရေးသင်ကြားခွင့်နေနောက်ကျောင်းသားတွေရဲ့အခွင့်အရေးကလည်းမရလို့ဒီနေ့လမ်းပေါ်မှာဒီကျောင်းသားတွေတက်လာတယ်ရောက်လာကြတယ်။အဲ့ဒါတွေလည်းသူတို့ပြောမယ်အာဘသူတွေကမြောက်ပေးလို့ပြုပေးကိုဘဝကိုကိုအစီဆုံးပါကိုအကြောင်းကိုကိုအစီဆုံးဒါကြောင့်မလို့ကိုဘဝရက်တီဖို့အတွက်စနစ်တစ်ခုကောင်းဖို့အတွက်ကိုသုံးချုံနေတဲ့ဟာတွေကိုပြောပြနေတာအောင်နားမထောင်မနဲ့ဘသူမြောက်ပေးလို့လို့ပြောတဲ့လူတွေကတော့တော်တော်အံ့ဩစရာကောင်းတယ်နောက်တစ်ခုစက်ကြီးရွယ်ကိုဖွားကြီးတွေအဖိုးကြီးတွေအခုစွန့်ပစ်ခံရတယ်ဆိုတာခဏခဏကြားနေရဒါဘာကြောင့်လဲငါဝင်းပူတာမနေတာသားသမီးတွေလည်းရှာလို့ဖွေလို့မရတချို့ကစစ်တဲရောက်တချို့ကသေးတချို့ကနိုင်ငံရခြားရောက်တချို့ကယောဂဗရတွေနဲ့သေတဲ့အခါမှာဒီတက်ကြီးရွယ်ဦးအများကြီးဒုက္ခရောက်ကြတယ်နောက်တစ်ခါကလေးတွေအခုငွေဟာစားကလေးတွေစွန့်ပစ်ခံရတယ်အဲ့ဓာတွေအားလုံးကဒီစစ်အာဏာရှင်အစိုးရကြောင့်ဒီဖြစ်ရဆိုးတွေကိုရင်ဆိုင်နေရဒါမြင်ကဒီစွန့်ပစ်တဲ့လူကိုအပြစ်တင်မလားနော်ဘာဖြစ်လို့စွန့်ပစ်ရလဲနော်တောက်ပင်ဘာကြောင့်ကမ်းရတယ်လဲဆိုတာကိုပဲကြည့်ဖို့လိုတယ်နောက်တစ်ခုကလည်းဒီစေကုသခွင့်မရှိတာနော်စေကုသခွင့်မရှိတဲ့ဗမာနိုင်ငံမှာချမ်းသာတဲ့လူတွေကအရင်ချမ်းသာပြီးတော့ဆင်းရဲတဲ့လူတွေကနေဖို့ညစာတောင်စားဖို့မရှိအောင်ဆင်းရဲနေတဲ့ဘဝတွေရောက်အောင်စီမံကုတ်ကဲအုပ်ချုပ်နေတဲ့အစိုးရကတော့လုံးဝအယုံကြည်ရှိစရာမရှိတဲ့အစိုးရတည်းဖြစ်နေတယ်လို့ပြည်သူတွေကလည်းမြင်နေပါတယ်ဒါကြောင့်စန္ဒပြနေကြတာဖြစ်တယ်ဘယ်သူမြောက်ပေးလို့မှမဟုတ်ဘူးလို့ကျွန်မကပြောချင်ပါ
ဟုတ်ကဲ့အဲ့တော့အခုတော်မော်လေးပြောသားသလိုစင်းရဲသားလူရန်စားမှာကုန်းကောက်စရာတော့မရှိဘူးနေဖို့ညစာတော့မရှိဘူးဆိုတော့ဒီဥစိန်ထေးကတော့စီးပွားရေးပညာရှင်တယောက်ဆိုတော့ပို့ပြီးတော့ဒီကိစ္စတွေကြွညွန့်ကျင်ကျင်နဲ့ပြောနိုင်မှာပေါ့လေအဲ့တော့စင်းရဲမွေးတေမှုပပျောက်ရေးဆိုပြီးတော့လုပ်မယ်လို့ပြောထားတဲ့ဇာတ်ကားလေးလည်းရှိနေတော့နည်းနည်းလောက်ပြောပြပါအောင်လားခင်ဗျဥစိန်ထေ
းဟုတ်ကဲ့ဟိုကျွန်တော်တို့ကတော့ပြည်ပမှာရောက်နေတော့ဟိုဆန့်ကျင်ဘက်ကပြောတယ်လို့အမြင်မျိုးတော့ရှိနိုင်တာပေါ့လေသို့တော့ယထာဘုဒ္ဓကြာကြပြောရမယ်ဆိုရင်တော့ကျွန်တော်အမြင်အားဖြင့်တော့ဆရာမေးတဲ့မိကွန်းကဆင်းရဲမွေးတမှုဖြစ်တယ်ဆိုတော့အားလုံးကဆက်နွယ်နေတာပါခင်ဗျဒါတွေအားလုံးကချုပ်ကြီးတော့ဆရာစီးပွားရေးလည်းပဲအားလုံးဆက်နွယ်နေတော့စနစ်ပါခင်ဗျကျွန်တော်ပြောချင်တာကစနစ်ကမှားခဲ့တယ်ဆိုတာသူဝန်ခံတယ်ဟလာ62ကနေစမှားခဲ့တဲ့ပြဿနာနော်88မှာလည်းပြောင်းတယ်ဆိုပြီးမဟိုလောက်ပေါ့ဆရာရဲ90ခွန်းထိနာဝတဒူနာဖ9နှစ်နောက်တစ်ခါ2010ဆိုလဲ12နှစ်ဆိုလဲနောက်10ဆုနှစ်တခုပေါ့အခုတခါ10ဆုနှစ်တခုတဝက်ကျိုးသွားတဲ့ခါကျတော့စနစ်နဲ့ပတ်သက်လို့စနစ်ကိုတကယ်ပြောင်းမလားဆိုရင်မေကွန်မေးစရာဖြစ်လာတယ်ဆရာဒါကျွန်တော်အချုပ်ပြောတာပါစေမွေးတူမှုပပျောက်အောင်လုပ်မယ်ဆိုရင်စနစ်ကိုပြောင်းမှရမှာအခုဆရာပြောတယ်စေမွေးတူမှုကရှိနေတယ်ခုနဒေါ်မော်လေးလည်းပြောသွားပြီဟာလာစင်ရဲလို့ကုန်းကောင်းဆရာမရှိဘူးအုတ်ခွက်ပေါင်းဆန္ဒစာနာပြတဲ့လူတွေဘာလို့ပြနေတာလဲအကြောင်းကိုဒေါ်မော်လေးပြောသလိုပဲကျွန်တော်ထပ်ပြောဖို့တော့မလိုတော့ပါဘူးဟိုလညို့ထူဒီလညို့ထူပြောနေကြမယ်အစားတကယ်တမ်းအပြောင်းလဲကိုလုံးမလားဆိုတဲ့မိကုန်းကိုကျွန်တော်ကမေးရတော့မှဆရာဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြန်ကြည့်တဲ့အခါကျတော့အခုသွားခဲ့တာတွေအားလုံးဟာကျွန်တော်အနေနဲ့မြင်တာကတော့ swindow policy လို့ပြောမလားဆရာရယ် swindow policy ဆိုတာကဖွင့်လိုက်ပိတ်လိုက်မူဝါဒပေါ့နော်ဟိုကျွန်တော်တို့ဆရာကြီးတက်ကတော့ပြောတယ်အရာစကားဆိုတော့ဟာစီ policy လို့ပြောတာပေါ့လေကျွန်တော်စွန်းတို့ policy ဆိုတော့ဟာစီ policy တဲ့ပြောမယ်ဆိုတော့ဖွင့်လိုက်ပေးလိုက် policy ပေါ့ဗျာ
ဟုတ်ကဲ့
နော်ဖွင့်လိုက်ပေးလိုက်ဆိုတော့လိုရင်ဖွင့်ပေးလိုက်မယ်နော်မလိုတော့ဘူးဆိုရင်ပိတ်လိုက်မယ်အဲဒီသဘောမျိုးကျင့်သုံးတယ်လို့မြင်တယ်ဟိုဆရာဦးမင်းလုံကအဲ့ဒါကိုသဘောတူလားမသိဘူးအခုနောက်သူပြောသွားတဲ့အထက်မှာကျွန်တော်ပြန်ကြည့်တဲ့အခါကျတော့တက်တာလည်းရှိတယ်ဆုပ်ယူသွားတာရှိတယ်ဒါဆုပ်ယူသွားတာပိတ်လိုက်တာပေါ့နော်အပေါ်မေးလိုက်သဘောကတော့ဟာပြလိုက်သဘောပေါ့ဗျာအခုနပြောတဲ့သဘောကဆိုတော့တိုင်းပြည်ရဲ့ဆင်းရဲမွေးတေမှုအပါဝင်လူအခွင့်အရေးတွေဟလာပညာရေးကျန်းမာရေးအားလုံးကိုကောင်းအောင်လုပ်မယ်ဆိုပြတဲ့ဂရိဂုတ်တွေပေးထားတိုင်းလုပ်ကြမယ်ဆိုရင်တော့ဖြင့် အခုနောက်ဖွင့်လိုက်ပိတ်လိုက်လုံနေမဲ့အစားပြည်သူလူထုအများအကျိုးကိုချိန်ပြီးတော့မှတကယ်တမ်းဟပြီးတော့မှပေးမယ်ဆိုရင်တော့ဖြင့်ဒီပြဿနာတွေဟာကင်းလွတ်သွားမယ်လို့ကျွန်တော်တို့အဲ့လိုမြင်နေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျဟိုတလောကတော့သမရဦးသိန်းစိန်ကလည်းပဲပြောသွားတယ်ဒီနိုင်ငံတော်တိုးတက်ဖွံ့ဖြိုးရေးအတွက်မှဒီပြည်တွင်းငြိမ်းချမ်းရေးရှိဖို့ကအဓိကကြတယ်ပြည်တွင်းငြိမ်းချမ်းရေးမှနိုင်ငံတိုးတက်ဖွံ့ဖြိုးအောင်လုပ်လို့ရမယ်လို့ပြောတယ်အခုဦးစိန်တရားလည်းပဲဒီစနစ်ကြောင့်မလို့ဒီလိုလူတွေကဆင်းရဲမွဲတင်မှုဘဝကနေပြီးတော့မလွတ်မြောက်နိုင်ကြဘူးလို့လည်းပြောပါတယ
်အမှန်ပါခင်ဗျကျွန်တော်အဲ့လိုမြင်ပါ
ဟုတ်ကဲ့အဲ့တော့ဒီပြည်တွင်းငြိမ်းချမ်းရေးဆိုတဲ့ကိစ္စမှာလည်းပဲတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ငြိမ်းချမ်းရေးအတွက်တနင်္ဂနွေလို့ပြည်ခါရစရေးလက်မှတ်ရေးထိုးမယ်ဆိုပြီးတော့ကြွေးကြော်လာတာကြားပါပြီနော်အောက်တိုဘာလက်မှတ်ထိုးမယ်အဒီဇင်ဘာထိုးမယ်အခုစသဖြင့်တဖြည်းဖြည်းနဲ့ရွေးလာလိုက်တာအခုနောက်ပြည်သူတမရကလည်းပြောပါတယ်အခုလာမယ့်ပြည်ထောင်စုနေ့ဖေဖော်ဝါရီလ15ရက်နေ့ကိုလက်မှတ်ရေးထိုးနိုင်အောင်ကြိုးစားကြပါဆိုပြောတယ်ပြောတော့ကဒီအပြည့်ခရစေးလက်မှတ်ရေးထိုးနိုင်ဖို့အတွက်ဆိုတာကတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပြည့်ပြည့်ဝဝရှိမှဒါလက်မှတ်ထိုးလို့ဖြစ်မဲ့ကိစ္စပေါ့လေဒီတော့အခုလူတွေပြောနေကြတာတော်တော်များများတမရကနေပြီးတော့တိုင်းရင်းသားအင်အားစုတွေကိုတွားပြီးတော့စစ်စင်တဲ့အတွက်ကြောင့်မလို့ဒီငင်းငယ်ကြီးကလက်မှတ်မထိုးနိုင်မှဖြစ်နေတယ်လို့ဝေဖန်ပြောဆိုနေတာကြီးကြားရတယ်ဦးမင်းလွင်ဦးအဲ့ဒီပေါ်မှာဘယ်လိုမြင်လဲခင်ဗျတိုင်းရင်းသားစီလုံးညီညွတ်ရေးလို့ပြည်တွင်းငြိမ်းချမ်းရေးလို့ကိစ္စပေါ်မှာနည်းနည်းတော့သုံးသပ်ပြပါအောင်လား
ဦးစိန်ဒီပြောသလိုပါနော်ကျွန်တော်ဖွင့်လိုက်ပေးလိုက် policy အရာပေါ့အဲ့ဒီလိုမျိုးကျင့်သုံးနေတဲ့အခါကျတော့တိုင်းရင်းသားတွေနဲ့စစ်စစ်ညီညွတ်ရေးလုပ်မယ်ဆိုတော့ဒီအစိုးရတွေတက်လာပြီးတဲ့အချိန်မှာစဉ်ဆက်မပြတ်ပြောနေတဲ့ကိစ္စဖြစ်တယ်နောက်ပြီးတော့ကဒီဥအောင်မင်းဦးဆောင်နဲ့အဖွဲ့ကနေပြီးတော့မျိုးသားပြန်လေတင်ရရေးတိုင်းရင်းသားတွေနဲ့ညီညွတ်ရေးဖို့အတွက်အတော့ခွန်ဆိုင်ကြိုးစားနေတယ်ဆိုတဲ့ကိစ္စဒီတတိယနေ့မှာအများအားကြားနေရတယ်သို့တော်လည်းပဲအပြီးသားသဘောတူညီမှုရခိုင်ပြီးတဲ့အချိန်ကြာရင်အများအားနောက်ကိုပြန်ပြန်ဆုတ်သွားတာနှစ်ချိန်သုံးချိန်လောက်ဖြစ်တယ်ဆိုတော့ဒီကချင်ပြည်နယ်အတွင်းမှာဖြစ်တဲ့စစ်ပွဲတွေကနေပြီးတော့ပါရကပြနေတာကိုကျွန်တော်တွေ့ရတယ်အဲ့ဒီတော့ကဒီတိုင်းသားတွေယုံကြည်လာဖို့အတွက်ဆိုလို့ရှိရင်တကယ်တမ်းသူတို့အာမခံပေးနိုင်တဲ့ဥဒီမူပေါင်းလေးချမှတ်ထားပေးဖို့လိုတယ်အခုကအားလုံးကဲဒါတွေကိုနောက်မှဆွေးနွေးကြပါဖို့ဆိုတဲ့သဘောမျိုးအနေနဲ့ပဲလက်မှတ်ဥဆုံးထိုးလိုက်ပြီးလို့ရှိရင်ငါတို့ဆက်ပြီးတော့ဆွေးနွေးကြမယ်ရခင် KNU နဲ့စတင်ဆွေးနွေးစဉ်အခါတုန်းကလည်းအဲ့ဒီလိုမူဝါဒသူတို့ပြောတဲ့ gentleman policy ကိုကျင့်သုံးပြီးတော့ဒီ KNU ဖြိုခွဲသွားအောင်ညီမျိုးစုံနဲ့ဖြိုခွဲလိုက်တာကိုကျွန်တော်တိုင်းသားအဖွဲ့အစည်းအသီးသီးကလည်းတင်ရတာရရတာပြီးသားဖြစ်တယ်။အဲ့ဒီအချိန်မှာတတိကြီးစွာဆက်ဆံနေတဲ့အချိန်မှာအမှားကတစ်ခုပြီးတစ်ခုတတိပေးလိုက်ပြန်ဖြတ်လိုက်တတိပေးလိုက်ပြန်ဖြတ်လိုက်ကသုံးနေလောက်ဖြစ်လာတယ်။အခုနောက်ပိုင်းမှာဒီ KIA ရဗိုလ်တင်နှန်းကြောင်းကိုဘုံကြည့်မှန်တဲ့ကိစ္စမှာဘူလောင်းတော်မြန်မာတည်သွားတဲ့ကိစ္စမှာအခုလုံးဝကိုကြီးငင်းငယ်လက်မှတ်ထိုးဖို့အတွက်ရပ်တန့်သွားတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။တဲလူရပ်တန့်သွားတာကိုပြန်လဲယုံကြည်အောင်ဒီပြည်တော်စုနဲ့ညီလက်မထိုးမယ်လို့ပြောတဲ့ကိစ္စရကကျွန်တော်တို့အနေနဲ့တော့အလောင်းဝေးတယ်ညှိနှိုင်းမှုရတော်တော်ခက်ခဲသေးတယ်လို့ပဲကျွန်တော်မြင်ပါတယ်နောက်ပြီးတော့ဒီကတိုင်းသားတွေရဲ့ငူရှိနေတဲ့ပိုင်နဲ့နေပြည်တော်မှာရေးအဲ့အရာ၄လဲဘာမှရှင်းရှင်းလင်းလင်းဆောင်ရထားတာကိုကျွန်တော်မတွေ့ရဘူးဥပမာအပြင်ပြောရင်ကျွန်တော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်ရှမ်းပြည်နယ်တွေကိုဝါပြီးသိသိညီညီခွာဝင်တင်ထားတဲ့နေပြည်တော်ရှိတယ်လာဟုကယူထားတဲ့နေမည်ကြီးရှိတယ်ပိုးကလည်းသူပိုင်တယ်လို့ပြောတယ်ကရင်ကလည်းသူပိုင်တယ်လို့ပြောတယ်နောက်ဆုံးအချင်းချင်းပြဿနာဖြစ်အောင်ဂျားရဲကနေပြီးတော့မိစားတစ်ခုပြီးတစ်ခုပြစ်ပေးနေတယ်လို့ပဲကျွန်တော်တို့မြင်တယ်ဒါကြောင့်တိုင်းသားတွေနဲ့စိတ်ဆက်ငြိမ်းချမ်းရေးဟာတကယ်တမ်းလုပ်မယ်ဆိုရင်တိုင်းသားတွေယုံကြည်စိတ်ချနောက်တဲ့မူပေါင်းတွေဥပဒေတွေပြဋ္ဌာန်းပြီးတော့နိုင်ငံတကာကြောင်းညင်သူတွေရှိမှရေဝင်လုံးပင်တယ်လို့ကျွန်တော်တို့
ဟုတ်ပါတယ်ကျမမြင်တာကတော့အားလုံးကတကယ်ငြိမ်းချမ်းရေးရခြင်းရဲ့လားဆိုတဲ့ဟာနံပါတ်၁ဖြစ်ပါတယ်တကယ်ငြိမ်းချမ်းရေးရခြင်းနေဆိုလို့ရှိရင်တော့စေရင်စေတနာမှန်ရှိဖို့လိုပါတယ်အဲ့ဒီစေရင်စေတနာမှန်ရှိမှသာလျှင်ယုံကြည်မှုတည်ဆောက်လို့ယုံကြည်မှုကိုလည်းရရှိမှာဖြစ်ပါတယ်အဲ့လိုယုံကြည်မှုတွေရပြီးပြီဆိုလို့ရှိရင်လည်းဆွေးနွေးကြမယ်ဆိုရင်ခိုးနေရပြောတဲ့စကားကတမျိုးဟိုတစ်ခါစည်းဝေးရပြောတဲ့စကားကတမျိုးဟာအခုတခါပြောတာတမျိုးခုနကတော့အဖွင့်အပိတ်ကမှနည်းနည်းဟိုကပြောမယ်ရှင်အခုကအန်ကိုလွဲနေတော့အဖွင့်အပိတ်ကမတဲ့တဲ့တဲ့တာတဲ့အောင်မယ်အခုကအန်ကိုလွဲနေတာဟိုနေ့ကပြောတဲ့စကားကတမျိုးဒီတနေ့ပြောတော့တမျိုးနောက်တစ်ခါစီးဝေးကြတမျိုးအဲ့ဒီလိုမျိုးယုံကြည်မှုတွေမရှိရအောင်ဖြစ်နေတဲ့အခြေအနေမျိုးတွေကလည်းမဖြစ်တင်တော့ဘူးစိတ်ရင်းစေတနာမှန်နေဆိုလို့ရှိရင်တကယ်ကိုဆွေးနွေးပြီးတော့တကယ်ပဲငြိမ်းချမ်းချမ်းနဲ့နေလို့ရသွားမှာဖြစ်ပါတယ်ဒီမှာခုနကပြောတဲ့အချိန်မှာနောက်တစ်ခုကဘာလဲဆိုလို့ရှိရင်က tomorrow nine gamma, eight tanyan, and union tanyan, sima darling, tomorrow nine gamma, union eight is how lule yama. The lena kine lure mam ho, lena makine bene, sinid, pizu, miadi jare male, no, ubama bioame solution, and your badam to the lure jama. No, and your badam to the lure jama, toadwa bido, bada ye my tete be bido, meet out seed it. ကျန်ဖက်မှုတွေဖြစ်စေတဲ့ဟာကတော့လုံးဝမကောင်းဘူးအဲ့ဒါကကျွန်မဖုံဖုံတို့ရှောက်ချင်တာဖုံဖုံတို့ကတကယ်ပဲနော်သာသနာတာဝန်သာသနာပြန်ပွားအောင်လုပ်မယ်ဆိုလို့ရှိရင်ဖုံဖုံတို့ကိုယ်တိုင်ကဗုဒ္ဓတရားရဲ့လမ်းစဉ်တွေကိုသေးသေးချာချာဟောကြားပြသဖို့လိုတယ်အဲ့တော့ဖုံဖုံတို့ကအခုဘယ်လိုဖြစ်နေလဲဆိုတဲ့အခါကျတော့အမုန်းတရားတွေဖြစ်စေတဲ့တရားတွေဟောဟောပြီးပြဿနာတွေကိုတွေးပွားစေ တန်ခါတော်တွေယုံထားတဲ့သင်္ကန်းဟာဆိုလို့ရှိရင်အမတန်မှအဖိုးနှစ်ကထိုက်တန်ပါတယ်လူတွေကအမတန်အလေးထားတဲ့ဟာဖြစ်ပါတယ်အဖိုးနှစ်ကတိုက်တန်တဲ့အစဉ်တစားလိုပဲပြောချင်ပါတယ်အဲ့ဒီသင်္ကန်းတော်ဒီသင်္ကန်းတော်ကိုယုံပြီးတော့အဲသာသနာအကျိုးအတွက်တကယ်မဟုတ်ဘဲနဲ့အစိုးရရဲ့လက်ကင်တို့အဖြစ်အသုံးချခံနေတဲ့ရွေးကာလပတ်လုံးကျမတို့စိတ်ကြုံဘဝလွတ်မှာမဟုတ်ဘူးလို့ဘုံဘုံတို့ရ ဘယ်လောက်ပဲနော်လာပြီးတော့ဆွဲဆွဲမရပါဘူးအဲ့ဒီကိုယ်သာသနာမှာပဲကိုတည်မြဲပြီးနေမှာဖြစ်ပါလေဒါကြောင့်မလို့ဒီတလွဲကိုခေါ်ပြီးတော့မှစီယုံပြီးတော့ဟိုလူတွေမဲရဖို့အတွက်ကိုလောက်ကိုတော့မလုပ်ပါနဲ့ကဘာမှာဒီအတုံးနှုံးနေလည်းမရှိတော့ပါဘူးကျမတို့နိုင်ငံမှာငိမ့်ငိမ့်ချမ်းချမ်းနဲ့အမျိုးဘာသာမတူတဲ့လူတွေနေလာတာနှစ်ပေါင်းများစွာများစွာရှိခဲ့ပါပြီငိမ့်ငိမ့်ချမ်းချမ်းနဲ့ဆက်ပြီးနေနိုင်အောင်ဘာသာတရားအသီးသီးကနေပြီးတော့လှုပ်ဆောင်သွားမယ်ဆိုလို့ရှိရင်ကျမတို့နိုင်ငံမှာငိမ့်ငမ်းပြီးတော့အားလုံးကျမတို့ငိမ့်ငိမ့်ချမ်းချမ်းနေလို့ရသွားမယ်လို့ကျမမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒါတော့ငိမ့်ချမ်းရေးအတွက်ကိုဥတည်ပြီးတော့ပြောနေတာပေါ့နော်အဲ့တော့ဥစိန်တရားရောခင်ဗျာကျွန်တော်တို့ဒီတိုင်းရင်းသားအဖွဲ့အစည်းတွေကခေါင်းဆောင်နေတဲ့ကလာဥစိန်တရားတို့လည်းပဲမကြာခဏတင်းတနီတွေ့ခဲ့ဆုံခဲ့ကြတယ်ဆိုတော့ဒီတိုင်းရင်းသားစီလုံးညညရေးနဲ့ပြည်တွင်းညညရေးကိစ္စပေါ်မှာဘယ်လိုများသဘောရလဲဗျာ
အဲ့ဒါတော့ဥမင်းလုံဦးတို့ကျွန်တော်တို့ဒေါ်မော်လီတို့ကတော့ဗျာဟိုအရင်တုန်းကတော့အတိုက်ခံနေတဲ့တစုစည်းပြနေခဲ့တော့ညညတလုံးလုံးတတန်နဲ့ထွက်တယ်လို့တော့ဟိုကျွန်တော်တို့ဟိုမပြောလို့ဘူးပေါ့နော်သို့တော့အားလုံးကတော့ခိုင်ခုံကျဲလဲတူတယ်တွေ့ကြုံလဲတူတယ်အထူးသဖြင့်ကျွန်တော်ပြောလို့တာကကျွန်တော်တို့ကိုမင်းလုံဦးတို့ဆိုရင်နေဇရီသားမှာတိုင်းရင်းသားကောင်းဆောင်နေနဲ့အခုပြည်တွင်းမှာတွားဆွေးနေလူနေအကုန်လုံးလဲရည်တပြည်နေခဲ့ကြတော့ဟိုဘာဆိုတာတော့ကိုမင်းလုံလည်းပြောသွားတော့ကျွန်တော်တို့အထူးပြောစရာမလိုပါဘူးအရေးကြီးတာကကိုယ့်ဘက်ကတကယ်စေနာရှိနဲ့လောက်ကြောက်တော့လိုတယ်အထူးသဖြင့်တော့ခုနဒေါ်မော်လီပြောသွားတဲ့စကားကျွန်တော်အနေနဲ့လှက်လှက်လဲလဲဝမ်းသာလာပြီသူပြောသွားတာကတကယ်ငြင်းချမ်းရေးตาယာဝါပြောရေးမျှတရေးဆိုတဲ့တကယ်သဘာဝကျကျပြောသွားတာပါခင်ဗျာဆိုတော့အဲ့ဒီမျိုးအထွေးခေါ်မျိုးနဲ့ကျွန်တော်တို့လှုပ်ဖို့လိုတယ်လို့တော့ကျွန်တော်အနေနဲ့မြင်ပါတယ်အထူးသဖြင့်တော့ဆရာလဲခုနဆင်းရဲမွဲတေမှုနဲ့ပတ်သက်လို့မေးခွန်းလဲမေးထားတော့ကျွန်တော်ပြောချင်တာကတော့နဲ့ပဲချီပြီးပြောပြရစီအခုလုံနေတာကိုင်းနေတာကဘာလဲဆိုတော့စေတနာအမှန်တရားရှုထောင့်ကမရှိဘူးလို့တော့ကျွန်တော်မပြောလို့ဘူးယုံကြည်စိတ်ချမှုရှုထောင့်ကိုဟိုဘယ်လိုကောကာကွယ်မှုရှုထောင့်ကများတယ်လို့မြင်တယ်ခင်ဗျာအထူးသဖြင့်တော့ဒီ2014အထိဟိုလုတ်ခဲ့ကိုင်းခဲ့တိုင်းနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံတကာကအမြင်မှန်းလှဖို့နော်နိုင်ငံတကာကအားပေးထောက်ခံမှုရဖို့အတွက်ခုနပြောတဲ့တိုင်းရင်းသားစီလုံးညီညွတ်တဲ့ပတ်သက်ဖြစ်ဖြစ်ငြိမ်းချမ်းရေးနဲ့လို့ပတ်သက်လို့ဖြစ်စီးပွားရေးနဲ့လို့ပဲပတ်သက်လို့ဖြစ်ဖြစ်ပေါ့နော်နိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့ပဲပတ်သက်လို့ဖြစ်ဖြစ်လောက်ကြကိုင်းကြတဲ့အခါမှာနိုင်ငံတကာမြန်မာန်းရဖို့နိုင်ငံတကာရဲ့ဟိုထောက်ခံအားပေးမှုရဖို့ကိုပို့ပြီးတော့ဦးစားပေးပြီးလုပ်နေတယ်လို့ကျွန်တော်တို့အနေနဲ့မြင်တယ်ခင်ဗျာအထူးသဖြင့်ဥမာဆိုပါစို့ကဲကောင်းပြီတိုင်းပြည်ရဲ့စီဝိုင်းတုတ်တဲ့ဖွံ့ဖြိုးမှုကိုကျွန်တော်ကတော့ဆရာကွန်းနာမေးထားလို့မေးခွန်းကြောင့်ကျွန်တော်ဖြေရည်ဖြေရမယ်ပိုင်းကြံနေသေးလို့ပါတိုင်းပြည်ရဲ့စီဝိုင်းဖွံ့ဖြိုးတုတ်တဲ့မှုကိုတကယ်တမ်းဥတီပြီးလုပ်မယ်ဆိုရင်နိုင်ငံတကာကတကယ်တမ်းကိုလာခြင်းကိုင်ခြင်းလှုပ်ချင်နေပြီခင်ဗျအထူးသဖြင့်ကျွန်တော်တို့အမေရိကန်နိုင်ငံမှာရှိနေတဲ့ယင်းဤမြုပ်နှံသူတွေကမြန်မာနိုင်ငံကိုအများကြီးတွားပြီးယင်းဤမြုပ်နှံခြင်းနေတယ်အဲ့ဒီယင်းဤမြုပ်နှံမှုကိုလုတ်ပေးဖို့အတွက်ဆိုလို့ရှိရင်တကယ်တမ်းခုနကျွန်တော်ပြောခဲ့တဲ့ဟာစီအားစီ policy ဒါအရစကားဖြစ်သွားပါတယ်ဖွင့်လိုက်ပေးလိုက် policy ကိုသူတို့မကျင့်သုံးမနဲ့တကယ်တမ်းပုံမလင်းလင်းသာလုပ်ပေးမယ်ဆိုရင်တိုင်းပြည်လူထုအတွက်တကယ်အကျိုးရှိတဲ့ယင်းဤမြုပ်နှံသူတွေလာမှာမလွယ်ဘူးခမအဲ့တော့ကျွန်တော်တို့အနေနဲ့ကခုနဥမင်းလုံးကလည်းပြောတယ်တိုင်းရင်းသား အဲ့ဒါရေးစီလုံးညင်းညွတ်မှုနဲ့ငင်းညာရေးနဲ့အတွက်လုတ်တဲ့ကိုင်းနဲ့နေရာမှာလည်းပဲအားနေချက်တွေရှိတယ်ခုနဒေါ်မော်လီပြောသွားတဲ့အပိုင်းမှာလည်းပဲဘာသာရေးနဲ့မိုင်းတိုင်မှုတွေညှတာမှုတွေဒါတွေအားနေနေတာဘာလဲဆိုတော့တကယ်တမ်းတိုင်းပြည်အတွက်ပြုပြင်ပြောင်းလဲမှုကိုလုတ်တဲ့အခါမှာဖွင့်လိုက်ပိတ်လိုက်မလုတ်ဖဲနဲ့ကို့အတွက်ဟလာစိတ်ချယုံကြည်မှုကိုနဲ့ကို့အတိုင်းဝိုင်းအ ုလျှော့ပြီးတော့မှတကယ်တမ်းလူထုအကျိုးအတွက်လောက်ကြကိုင်းကြ policy တွေချမှတ်မူဝါဒတွေချမှတ်ပြီးလုပ်မယ်ဆိုရင်တော့အတိုင်းပြည်ဟာတကယ်တမ်းပြုပြင်ပြောင်းလဲမှုကိုသွားတဲ့အချိန်ဟုံးဟာမြင့်တက်လိမ့်မယ်လို့ကျွန်တော်တို့အနေနဲ့နားလည်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ကိုယ့်ရဲ့ safe site ကိုယူမယ်နိုင်ငံရေးစီးပွားရေးလူမှုရေးစသဖြင့်ပေါ့လေအဲ့ဒီကမူဝါဒတွေချမှတ်တဲ့အခါမှာဟိုသူကိုလက်ညှိုးထိုးဒီလူကိုလက်ညှိုးထိုးပြည်ပပြည်တွင်းစသည်ပေါ့ဗျာအဲ့ဓာတွေကိုလက်ညှိုးထိုးနိုင်မယ်အစားတကယ်တမ်းလူမှုအကျိုးကိုအားပြုပြီးတော့လုပ်နိုင်တဲ့မူဝါဒတွေချမှတ်ပေးဖို့လူတယ်လို့တော့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ညီကုန်းချုပ်အနေနဲ့တို့တုတ်တုတ်ကလေးဘာများပြောစရာရှိသလဲပြောစရာကြီးချန်သေးလား
ဒီမှာချက်လောက်ပြောပေးရတော
့ဟုတ်ကဲ့ပြောပါခင်ဗျာ
ပြောချင်တာဗာလဲဆိုလို့ရှိရင်အခုပေါ့နော်ခရိုနီတွေအပါဝင်စစ်ဘုတ်ချုပ်ကြီးတွေငွေကြေးအများအများချမ်းသာကြပါတယ်ပြည်သူတွေကိုအထောက်အကူပြုနိုင်မဲ့ကျန်းမာရေးစီးပွားရေးပညာရေးအထောက်အကူပြုနိုင်မဲ့ foundation တခုကိုအဲ့ဒီခရိုနီတွေအဲ့ဒီစီအုပ်စုကရှိနေတဲ့သူတွေတကယ်မြတ်တာစေတနာမှန်နဲ့ foundation ကြီးတခုလုပ်ပြီးတော့နော်အဲ့ဒီ foundation ကြီးကနေပြီးတော့မြန်မာပြည်မှာရှိနေတဲ့ပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်တဲ့ foundation ကြီးတခုဖြစ်အောင်လုပ်နိုင်ပြီဆိုလို့ရှိရင်တော့ကျမတို့အဲ့ဒီလူတွေရဲ့လုတ်ခဲ့သမျှဟာတွေအားလုံးကမသေးခင်မှာသူတို့တွေအတွက်အကောင်းကျိုးချမ်းသာတွေကိုရသွားတဲ့အပြင်သူတို့ရဲ့သားသမီးမျိုးဆက်တွေလည်းအမေအတန်နာမည်ကောင်းနဲ့ကြံခဲ့မှာဖြစ်တဲ့အတွက်အချိန်မီရောကိုပြုပြင်ပါလို့ကျမကဒီကနေမြစ်တာရက်ခံပါလေရှင
်ဟုတ်ပါပြီခင်ဗျာ
မြန်မာနိုင်ငံအတွက်မှာဒီဆိုအပ်တဲ့လက်ထက်မှာဥဒီတရားကျော်လောက်ကြံနေပြင်ဆင်ပြုပြင်အစ်ကြဌာနတွေရှိကြတယ်သို့တော်လည်းပဲဥဒီကိုတကယ်အကောင့်တွေပေါ်နိုင်တဲ့နည်းဥပဒေတွေကိုအချိန်မီအောင်မလုပ်နိုင်သေးတဲ့အတွက်ဥဒီတွေကဘာမှတုံးမရဘူးဆိုတာကိုကျွန်တော်တို့တွေ့ကြုံနေရတယ်ဥပမာအပြင်ပြောရရင်ကျွန်တော်တို့ဒီလူခွင့်ရေးတွေနဲ့ပတ်သက်လို့သာကြံတော့အမိန့်ဆိုင်ရာဥပဒေများပြဋ္ဌာန်းထားတယ်။နည်းဥပဒေအခုချိန်ထိထွက်လာခြင်းမရှိသေးဘူး။ဒါကြောင့်တကယ်တမ်းအကောင့်တွေမပေါ်နိုင်သေးဘူးဆိုတာတွေကိုကျွန်တော်တို့တွေ့နေရတယ်။နောက်ပြီးတော့တခါစီးပွားရေးနဲ့ပတ်သက်လို့ရှိရင်အထူးစီးပွားရေးဆောင်ဥပဒေတွေနိုင်ငံဆိုင်ရင်းနှီးမြှုပ်နှံမှုဥပဒေတွေအသေးစိတ်ပြဋ္ဌာန်းထားတာပြီးအားရစရာကောင်းပါလေ။သို့တော်လည်းပဲမြန်မာနိုင်ငံအတွင်းမှာအလုပ်သမားတွေရဲ့အနိုင်ဆုံးသားစာကြီးငွေကိုအခုချိန်ထိမတတ်မှတ်ပေးနိုင်တာကနိုင်ငံသားကဟိုလာရောက်ရင်းနှီးမြှုပ်နှံမဲ့သူတွေအတွက်အများကြီးအခက်အခဲဖြစ်စီတယ်ဆိုတာကိုပြောသားလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမျှနဲ့ပဲဒီနေ့စကားဝိုင်းကိုညီကုန်းချုပ်ပြစေခင်ဗျာအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်မြန်မာနိုင်ငံတာဝန်ခံရှင့်နေဦးမင်းလွင်ဦးနဲ့မြန်မာနိုင်ငံကတရားရုံးချုပ်ရှင့်နေဟောင်းဒေါ်မော်လီမြမအေးလိလာသူဦးစိန်သေးတို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောကြားပြစေခင်ဗျာတော်တာရှင်ပေါင်းလဲကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ